အခုတော့တာဝန်ကနေအားယူပြီးဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာနယူးယောက်ကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်တမ်မတ်ကြီးဦးဟောက်တိုစွန်းနဲ့ VOA တည်ထက်ဆက်သွယ်မေးမြန်းခန်းကိုနားဆင်ရမှာပါ။ကျမအင်ဂျင်နိုင်ပါရှင်။မင်္ဂလာပါတမ်မတ်ကြီးရှင်။အခုတမ်မတ်ကြီးတာဝန်ကနေအားယူပြီးဆိုတော့အဲ့ဒီနေရာမှာဘယ်သူလာဖို့ရှိမလဲရှင်။ပြီးတော့တမ်မတ်ကြီးရောရှေ့ဆက်ဘာလုပ်ဖို့ရှိပါလဲရှင်။
ခုနောက်လာမယ့်တမန်ကြီးကကျွန်တော်ပြောလို့အမိတ်လည်းထွက်ပြီးပါပြီကျွန်တော်နိုင်ငံတော်ပြန်လာမှလည်းဟိုပါပေါ့နော်တရင်းလာမှလည်းပါပြီးပါပြီတမန်ကြီးဦးကျော်မထွန်းတမန်ကြီးဦးကျော်မထွန်းကဂျနီဗာမှာအခုနှစ်နှစ်လောက်ရှိပါပြီအများအားကိုလည်းအနေနဲ့လောက်တာသူလည်းပဲကျွန်တော် career diplomat ဖြစ်တယ်ဟလာအသက်လည်းငယ်ပါတယ်ကျွန်တော်လည်းဆိုလို့ရှိရင်ဟလာဘယ်လောက်ငယ်မလဲ15နှစ်လောက်ငယ်မှာပေါ့လူငယ်လည်းဖြစ်တယ်တက်တက်ကြွကြွလုပ်နိုင်တယ်နောက်ပြီးတော့အတွေ့အကြုံလည်းအများကြီးရှိတယ်သူနယူးယောက်မှာလည်းပဲဟလာဟိုအရင်တာဝန်ထမ်းဆောင်ခဲ့ပူးတယ်နော်နီယောက်မှာတောင်ထမ်းဆောင်ခဲ့ဘူးတော့ဂျီနီဗာဆိုလို့ရှိရင်နှစ်ချိန်ပထမချိန်ကတော့တာမူဘဝနဲ့တောင်ထမ်းဆောင်နေတင်တယ်နောက်တစ်ချိန်ကတော့တာမတ်ကြီးပေါ့ဗျာအဲကျွန်တော်မလီလက်ထရွန်နဲ့ပတ်သက်ပြီးတော့ဟိုအင်မတန်မှပဲအတွေ့အကြုံများတဲ့ပုံစံဖြစ်ပါတယ်အဲအများကြီးဟိုလုပ်နေကြတိုင်းဟိုငယ်ရွယ်တဲ့ career diplomat လည်းဖြစ်ပါတယ်လို့နော်သူအများကြီးကျွန်တော်ဟိုလုပ်နေတဲ့သူဖြစ်ပါတယ်ကျွန်တော်အတွက်ကတော့ဗျာအဲအရာဆိုရင်လည်းကျွန်တော်ကအငြင်းစားယူဖို့အတွက်အသက်ပြည်တာ6နှစ်လောက်ကျော်ပြီပေါ့အဲ့တော့ခါကျတော့အငိမ့်စားယူဖို့အချိန်ကျရောက်ပြီအဲ့တော့အငိမ့်စားယူမယ်ဆိုတော့အငိမ့်စားဆိုတော့အငိမ့်စားပေါ့ဗျာအငိမ့်စားယူရဲဆိုတော့လေအငိမ့်စားအနေနဲ့ပဲကျွန်တော်နေသွားမှာပါနော်
ဟုတ်ကဲ့ပါတမတ်အဲ့တော့တမတ်ကြီးအခုအားလုံးပေါင်းဒီလက်ရှိကုလသမဂ္ဂဆိုင်ရာပေါ့နော်မြန်မာအမြဲတမ်းကိုယ်စားလှယ်ဒီတမတ်ကြီးဖြစ်ကနှစ်ပေါင်းဘလောက်ထမ်းဆောင်ခဲ့ပါလဲရှင်
ကျွန်တော်နယူးယောက်မှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အနေနဲ့၄နှစ်ခွဲပေါ့ဒီမတိုင်ရင်တော့ကနေဒါမှာမြန်မာတမကြီးနေနဲ့၃နှစ်ပေါ့နော်ကျွန်တော်တာဝန်ထမ်းဆောင်ခဲ့ပါတယ်နိုင်ငံတိုင်းဝန်ကြီးဌာနကတော့ကျွန်တော်1996ခုနှစ်မှာဝန်သာဖြစ်တဲ့အတွက်ကျွန်တော်နိုင်ငံတိုင်းဝန်ကြီးဌာနရဲ့ chambao ဟုတ်လားနိုင်ငံတိုင်းဝန်ကြီးဌာနလုပ်တဲ့စုစုပေါင်း52နှစ်ကျော်40ပြည့်စုံသွားတဲ့အထိဆိုတော့42နှစ်လောက်ရှိမှာပေါ့တာဝန်ထမ်းဆောင်ခဲ့ပါတယ
်အဲ့တော့ဟိုတမကြီးကမြန်မာနိုင်ငံရဲ့တန်တမန်တအူးအနေနဲ့နှစ်ပေါင်းများစွာနောက်ထိတ်တန်းတန်တမန်တအူးအနေနဲ့ရောနိုင်ငံပေါင်းများစွာမှာမြန်မာနိုင်ငံကိုစားပြုပြီးတော့ဟိုတာဝန်ထမ်းဆောင်ခဲ့တဲ့အပိုင်းဒီမှာပေါ့နော်အထူးသဖြင့်နောက်ကုလသမဂ္ဂတကယ်အကျက်တဲ့အခက်အခဲကာလမှာလည်းတန်မတ်ကြီးတာဝန်ယူထမ်းဆောင်နေရတဲ့အတွေ့အကြုံရပေါ့နော်အဓိကမေးမြနိုင်တဲ့ဖြတ်တန်းမှုအခက်အခဲတွေပေါ့နော်အဲ့ဒါတွေရောဟိုဘာတွေများရှိမလဲရှင
်အခက်အခဲပြောရမယ်ဆိုရင်တော့ဗျာကျွန်တော်နိုင်ငံတိုင်းဝန်ကြီးဌာနတာဝန်ထမ်းဆောင်ပြီးတော့ပထမဦးဆုံးတာဝန်ထမ်းဆောင်ရတဲ့အဲ့တော့ပထမတော့နယူးယောက်ပေါ့ဗျာနယူးယောက်ကတော့ဟိုတိတ်တော့မကြလိုက်ဘူးပေါ့နော်1984 85အဲအဲ့ချိန်မှာကျွန်တော်နယူးယောက်မှာပထမဆိုရင်နောက်ဒုတိယဒီနေ့ပါတော့1988ခုနှစ်ကနေပြီးတော့မှ1997အဲ့ဒီကာလဟိုစဉ်းစားကြည့်ပေါ့ဗျာအဲ့တော့88ခုနှစ်မှာရောက်တယ်88မှာကျွန်တော်တို့ဒီမိုကရေစီလှုပ်ရှားမှုအရေးခင်းကြီးဖြစ်တယ်အဲဖြစ်တော့အဲ့ဒီမှာစပြီးတော့ကျွန်တော်တို့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လူခွင့်ရနဲ့ပတ်သက်ပြီးတော့ပထမအဦးဆုံးဂျနီဗာမှာရှိတဲ့လူခွင့်ရအဲ့တော့ကော်မရှင်ခေါ်မှာပေါ့နော်အဲအဲ့ဒီမှာစပြီးတော့ကျွန်တော်ပြဿနာစပြီးတော့ရင်ဆိုင်ရတာပေါ့နော်အဲရင်ဆိုင်ရတဲ့ပြင်ကိုကျွန်တော်တို့88ခုနှစ်မှာအဲ့ဒီမတိုင်ခင် 88 တကယ်ဖြစ်တာတော့90လောက်မှာစပြီးတော့ဟို UN ကိုရောက်လာတာပေါ့မြန်မာကိစ္စအဲ့တော့88ခုနှစ်မှာထူးခြားမှုမြန်မာနိုင်ငံကကမ္ဘာအစင်းရဆုံးနိုင်ငံပေါ့ LDC တဲ့ဝင်တဲ့အဲနှစ်အဲ့ဒီမှာကျွန်တော်ဂျနီဗာမှာပဲကျွန်တော်တို့အဲ့ဒီမှာစပြီးတော့အဲကြုံတွေ့ခဲ့ရတာပေါ့နော်ကျွန်တော်အန်တက်တို့ဘာလို့မှာအဲ့ဒီမှာအဲကျွန်တော်လုပ်ရင်းနဲ့အဲ့ဒီမှာပုံအောင်ဆုံးတွေ့ကြုံရတယ်အဓိကပထမ assignment မှာကြုံတွေ့ရတယ်ထူးခြားချက်ပထမပေါ့အဲနောက်ကျွန်တော်နောက်ဆုံး assignment ဖြစ်တဲ့ဟာလာနယူးယောက် assignment မှာအချက်ကိုထူးခြားတဲ့အဖြစ်တွေကျွန်တော်တို့ကြုံတွေ့ရတယ်အများကြီးအဓိကမေးမရနိုင်တဲ့အဖြစ်ကြီးတွေပေါ့ဗျာနံပါတ်1ကတော့ကျွန်တော်ကတော့ဟိုပြောရမယ်ဆိုလို့ရှိရင်ဒီကျွန်တော်နယူးယောက်မှာတောင်းထမ်းဆောင်ခဲ့တဲ့ဒီနေ့ခွဲမှာခက်ခဲပြီးဘယ်လောက်ရှိတယ်ဆိုတာဒါတွေကတော့ထားလိုက်ဒါတွေကမမျောမှန်းပဲနဲ့ဖြစ်လာတဲ့ကိစ္စတွေဒါမဲ့ကျွန်တော်မမိနိုင်တဲ့ကျွန်တော်ပြည်နှက်ဆုံးပေါ့နော်ကျွန်တော်ရဲ့ career တစ်လျှောက်တုန်းမှာအာကျွန်တော်အားရဆုံးမှာပါလဲဆိုလို့ရှိရင်ကျွန်တော် 2016 ခုနှစ်ပေါ့နော်ကုလသမဂ္ဂအထူးညီလာခံမှာကျွန်တော်မြန်မာနိုင်ငံနေပြီးတော့မှကျွန်တော်တိုင်းပြည်ကပုဂ္ဂိုလ်ကနေပြီးတော့မှပထမဆုံးချိန်နော်အထူးညီလာခံမှာမိငွန်းပြောကြားခဲ့တဲ့ဟာတော့အာကျွန်တော်အနေနဲ့အမှတ်ရဆုံးနဲ့ပုံယူရဆုံးဖြစ်ပြလို့ကျွန်တော်ပြောလို့ရပါတယ်အဲ့ဒါလည်းပြီးရောကျွန်တော် 2019 ကစပြီးတော့ကျွန်တော်တို့ဒီကျွန်တော်ပြောရွှေမှုနဲ့ကျွန်တော်ရဲ့အားရကြည်နေဘုရားဟောတဆုံးမရှိဘဲနဲ့2018လောက်ကနေစပြီးတော့မှဒီရခိုင်ပြည်နာရရရင်းနဲ့ဒီမလာတာတော့ကိုအတိုင်းကြီးတွေအခက်အခဲကြီးတစ်ခုဖြစ်သွားတာဒါတော့စိတ်မကောင်းစရာအကောင်းဆုံးပေါ့ဗျာသို့တော်လည်းပဲ2016ကျွန်တော်တို့ကုလသမဂ္ဂမှာကျွန်တော်တို့ဟိုနိုင်ငံရဲ့အကူအကြောင်းကာလမှာပထမဆုံးစီနိုင်ငံတော်ကြီးခဲ့နေနဲ့စပြီးတော့ဟိုကမ္ဘာမျက်နှာစာမှာ စကားပြောခွင့်ရတာတော့ကျွန်တော်အနေနဲ့ကတော့အမှတ်ရဆုံးနဲ့အကုန်ယူဆုံးဖြစ်ပါတယ်လို့အဲ့ဒါကိုပြောချင်ပါ
ဟုတ်ကဲ့ပါရှင်ကျေးဇူးအများကြီးတင်ပါတယ်တမ်းမကြီး